Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင် VOA American အသံရဲ့2014ခုနှစ်အောက်တိုဘာလ23ရက်ပုတ်ထူးနေ့မနက်ပိုင်း6နာရီနဲ့9နာရီထိအစီအစဉ်တွေကို Washington မြို့ရောအနေနဲ့စတင်ထုတ်လွှင့်နေပါပြီ။ line meter 30 40 48 50ရောအနေနဲ့ရဲ့ဖမ်းယူနာဆင်နိုင်ကြပါပြီရှင်။တောတာရှင်များကြမှာကြပါရဲ့လားကျမနန်းလာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့မှကြားမယ်ထူးခြားတဲ့နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင်တော့ Ebola ရောဂါကိုကာကွယ်ကူတာဖို့အတွက်စမ်းသပ်ဆေးဝါးတစ်မျိုးကိုလာမယ့်ဇန်နဝါရီလမှစပြီးတော့အသုံးပြုနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း WHO ကပြောလိုက်ပါတယ်။စီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဘာနီကခတ်တိုက်ခိုက်ရေးသမားတွေထံကိုရည်ရွယ်ပြီးတော့လေကြောင်းကနေအမေရိကန်ကချပစ်လိုက်တဲ့လက်နက်ခဲယမ်းမီးကြောက်တွေဟာ Islamic စစ်သွေးကြော်တွေလက်ထက်ကိုရောက်သွားတယ်လို့စီးရီးယားတက်ကြွလှုပ်ရှားသူတွေကပြောပါတယ်။2015ခုနှစ်နှောင်းပိုင်းမှာကျင်းပမဲ့မြန်မာပြည်ကရွေးကောက်ပွဲပြုလုပ်မှာဖြစ်တဲ့အကြောင်းကြေညာချက်ပေါ်မှာအဓိကအတိုက်ခံပါတီကြီးကကြိုဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကြော်နေအတူတင်ပြပေးပါပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဆောင်းပါးတွေထဲမှာတော့မြန်မာနိုင်ငံမှာဘာသာရေးအစွန်းရောက်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့
ဒီမြန်မာနိုင်ငံရဲ့အတွင်ကူးပြောင်းရေးအပါအဝင်ပေါ့နော်2015နဲ့သူ့အလွန်ကာလတွေကိုပြန်ပြီးတော့ review လုပ်ထားတဲ့ forum ပေါ့အဲ့ဒီမှာလည်းဖော်ပြထားတာကိုကျွန်တော်တို့
အမျိုးသမီးရေးတက်ကြွသူမဆင်မအောင်ပါကိုပြောသွားတာပါလေဒီအကြောင်းမကြခင်ကြားမှာပါကြာအပြင်မွန်ပြည်နယ်မှာတိုက်ပွဲသတင်းတွားယူရင်းပျောက်ဆုံးသွားတဲ့သတင်းထောက်ကိုအောင်ကျော်နိုင်ခကိုပါကြီးနဲ့ပတ်သက်တဲ့သတင်း2015ရွေးကောက်ပွဲကိုလွတ်လပ်မြတ်သားမှုရှိမရှိစောင့်ကြည့်မယ်အတိုက်ခံပါတီတွေရဲ့သတင်းတွေအပြင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမီဒီယာထက်ကမြန်မာသတင်းမနက်ခင်းအင်္ဂလိပ်စာတိုက်ရိုက်လေးလိုင်းနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ပို့ထူနေနောက်ဆုံးရထိတ်တန့်သတင်းတွေကိုဦးဆက်မိုးဝင်းနဲ့မအေးတနာကျော်တို့ကကြေညာပေးပါမယ်ရှင
်။ Ebola ရောဂါကုသဖို့အတွက်စမ်းသပ်ဆေးဝါးတစ်မျိုးကိုလာမယ့်ဇန်နဝါရီလမှအသုံးပြုနိုင်လိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကပြောဆိုလိုက်ပါတယ်။ Ebola ဆေးဝါးကိုလက်တွေ့သုတေသနစမ်းသပ်မှုတွေပြုလုပ်နေသလိုဥရောပ၊အမေရိကန်ပြည်ထောင်စုနဲ့အာဖရိကစတဲ့အရက်တွေမှာစမ်းသပ်ကုသမှုတွေလုပ်ဖို့ပြင်ဆင်နေတဲ့အကြောင်း WHO ရဲ့လက်ထောက်ညွှန်ကြားမှုဖြစ်တဲ့ဒေါက်တာမယ်ရီ ဖောကင်နီကပြောဆိုလိုက်ပါတယ်။ဒီစမ်းသပ်ဆေးဝါးဟာစိတ်ချရမယ်ဆိုရင်တောင်းနဲ့ချီတဲ့ဆေးတွေကိုနောက်အာဖရိကကိုပို့ပြီးတော့ဇန်နဝါရီလမှာစမ်းသပ်ကုသနိုင်မှာဖြစ်တယ်လို့လည်းသူမကပြောဆိုပါတယ်ဂျနီဗာမြို့မှာသတင်းတောက်တွေနဲ့တွေ့ဆုံချိန်မှာဒီအီဘိုလာရောဂါကုသတဲ့ဆေးဝါးကိုကြေကြေပြန့်ပြန့်တုံးဆွဲနိုင်အောင်ဘယ်ချိန်ကာလမှာထုတ်လုပ်နိုင်မယ်ဆိုတာကိုတော့သူကပြောသွားခြင်းမရှိပါဘူးစပိန်နိုင်ငံမှာအီဘိုလာရောဂါသည်တွေကိုကူညီကုသမှုပေးခဲ့ရကနေယောဂကူးစက်မှုခံခဲ့ရတဲ့သူနာပြုကိုနှစ်ကြိမ်တိုင်တိုင်စမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတော့ Ebola ယောဂပိုးမတွေ့ရတော့တဲ့ကြောင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ Teresa Romero Ramos ဟာအခုလစောစောပိုင်းမှာသူမမှာ Ebola ယောဂကူးစက်မှုခံထားရတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆေးရုံမှာဆေးဝါးကုသမှုခံယူနေရတာဖြစ်ပါတယ်။ဒီယောဂကြောင့်အခုနှစ်တွင်အနောက်အာဖရိကမှာလူပေါင်း 4,500 ကျော်တေဆုံးခဲ့ရပြီးဖြစ်ပါတယ်။ဒီတော့အတွင် Ebola ယောဂဖြစ်ပွားနေတဲ့Liberia, Sierra Leone နဲ့ Guinea နိုင်ငံတွေကနေ American ပြည်ထောင်စုကိုလာတဲ့ခီးသည်တွေဟာ Ebola ရောဂါရှိမရှိစမ်းသပ်တဲ့ကိရိယာတွေတက်ဆင်ထားတဲ့လေဆေးကြီး၅ခုတွေကတခုမှဆက်ရောက်ကြရမှာဖြစ်တယ်လို့ American ပြည်ထောင်စုရဲ့အမိမြေလုံခြုံရေးဌာနကထုတ်ပြန်ကြေညာလိုက်ပါတယ
်။အင်္ဂါနေ့က Brussels မှာကျင်းပခဲ့တဲ့စွမ်းအင်ဆိုင်ရာအစည်းအဝေးမှာတန်းငွေ့ဈေးနှုန်းသတ်မှတ်ရေး Ukraine, Russia နဲ့ဥရောပသမဂ္ဂအကူအညီလဲခေါင်းဆောင်တွေကြားမှာသဘောတူညီချက်မရခဲ့ပါဘူး။ဒါကြောင့်လာမယ့်အော်တိုဘာလ29ရက်နေ့မှာပြန်ပြီးတော့တွေ့ဆုံဆွေးနွေးကြမှာဖြစ်တယ်လို့ EU ရဲ့စွန့်ရင်ကော်မရှင်နာမင်းကြီးဂက်စနာအော်တင်ဂါကသတင်းတောက်တွေကိုပြောပါရင်ဘရပ်ဆဲလ်မြို့တော်မှာနောက်သတင်းပတ်အတွင်းမှာပြန်ပြီးတော့ကျင်းပမယ့်သုံးပွင့်ဆိုင်အစည်းအဝေးမှာတော့ဓာတ်ငွေ့ဈေးနှုန်းသတ်မှတ်ရေးကိစ္စအသဘောတူစာချုပ်ရေးထိုးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ထားတယ်လို့လည်းမစ္စတာအော်တင်ဂါကအဆိုပါရင်ဒီတော့တွင်းမှာပဲယူကရိန်းအစိုးရကဥရောပသမဂ္ဂကိုနောက်ထပ်အမေရိကန်ဒေါ်လာ2,000,000,000ချိဖို့တောင်းဆိုထားပါတယ်။ဒီချင်းငွေဟာရုရှားနိုင်ငံပေါ်မှာတင်နေတဲ့ဒဏ်ငွေဖိုးတွေကိုပြန်ပြီးတော့ဆက်ဖို့နဲ့လာမယ့်ဆောင်းမှာဒဏ်ငွေလုံးလုံးလောက်လောက်အသုံးပြုနိုင်မှုဖြစ်တယ်လို့ဆိုပါတယ်။ဒီတောင်းဆိုမှုနဲ့ပတ်သက်လို့ IMF နိုင်ငံတကာငွေကြေးရန်ငွေအဖွဲ့အပြင်ယူကရိန်းအာဏာပိုင်တွေနဲ့တိုင်ပင်ပြီးတော့ဒီကိစ္စကိုစဉ်းစားဆုံးဖြတ်မယ်လို့ EU ကော်မရှင်နာမင်းကြီးရဲ့ပြောခွင့်ရသူကဆိုပါတယ်။အရင်သတင်းဘက်ကတော့ရုရှားကယူကရိန်းကိုဓာတ်ငွေတွေပို့ပေးဖို့အတွက်အကြံဉာဏ်သဘောတူထားပေးခဲ့ပါတယ်ရှင
်။ Syria နေဆက်မျိုးဖြစ်တဲ့ Kobani ကိုခုခံတိုက်ခတ်နေတဲ့ Kurdish တိုက်ခိုက်ရေးသမားတွေအတွက်ရည်ရွယ်ပြီးတော့ American ကလည်းလေကြောင်းကချပေးလိုက်တဲ့လက်နက်နဲ့ခရမ်းမီးကြောက်တွေဟာIS Islamic စစ်သွေးကြွတွေရဲ့လက်ထဲကိုရောက်သွားခဲ့ကြောင်းစီးရီးယားတက်ကြွလှုပ်ရှားသူတွေကပြောဆိုပါရယ် တလင်းကနေညတော့ကအမေရိကန်လီဒက်ကနေလေထီနဲ့ချပစ်လိုက်တဲ့လက်နက်ပီကိုစစ်သွေးကြွတွေကရရှိသွားတယ်လို့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့သူတို့ရဲ့အဆက်အသွယ်ကသတင်းပို့ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူ့ခွင့်ရေးအဖွဲ့ကြီးကအင်ကာနေမှာပြောဆိုပါတယ် IS အဖွဲ့ကိုလိုလားတဲ့မီဒီယာတစ်ခုကနေပြသနေတဲ့ဗီဒီယိုထဲမှာတော့မျက်နှာဖုံးကိုဖုံးကွယ်မျက်နှာကိုဖုံးကွယ်ထားတဲ့တိုက်ခိုက်ရေးသမားတယောက်ကလက်ပစ်ပုံးတွေခရမ်းမီးကြောက်တွေလက်ပစ်ပုံး၃ rocket launcher တွေကိုစစ်ဆေးနေတဲ့ပုံတွေကိုမြင်တွေ့ရပြီးတော့ဝမ်းသာအားရဖြစ်နေတဲ့သူ့အတန်ကိုလည်းကြားနေရပါတယ်။ Pentagon စစ်ဌာနချုပ်ကတော့လေကြောင်းကနေလက်နက်တွေ28ကြိမ်ချပေးခဲ့ရမှာ28ကြိမ်ဟာတပ်မတ်ထားတဲ့နေရာကိုတည့်ရကျခဲ့ပြီးတော့ Kurdish တိုက်ခိုက်ရေးသမားတွေထံရောက်သွားတာသိကြတယ်လို့ပြောဆိုပါတယ်။ဒါပေမဲ့ပစ္စည်းထုတ်ဟာလွှဲမားပြီးတော့စစ်သွေးကြွတွေလက်ထဲကိုရောက်သွားမှုမရှိဘူးဆိုတာကိုတော့ဘယ်သူမှတတ်အပ်သေချာပြောဆိုနိုင်ခြင်းမရှိဘူးလို့စစ်ဖက်ဆိုင်ရာပြောခွင့်ရသူကပြောပါတယ်။ရရှိထားတဲ့ဗီဒီယိုကိုလည်းစစ်ဆေးနေတယ်လို့သူကပြောဆိုပါတယ်ခင်ဗျာ
။ American ပြည်အောင်စုအနောက်ခြံ Oregon ပြည်နယ်မှာလွန်ခဲ့တဲ့15နှစ်ကအကြမ်းဖက်နှင်းနာလေးကျင်ရေးသင်တန်းပြုလုပ်ဖို့ကြိုးပမ်းနေဆိုတဲ့ဖြစ်ရပ်နဲ့ပတ်သက်မှုရှိတယ်လို့မတင်ငါခံရသူတို့ကို Britain အစိုးရက American ပြည်အောင်စုကိုပို့ပေးလိုက်ပါတယ်။ Mr. Harum Rashid Aswad ကို London မြို့အနောက်ချမ်းစိတ်ဒဇာဆေးရုံတစ်ခုကနေပြီးတော့ American လေရင်ဘော်ကိုရဲအဆောင်ရှောက်နဲ့အင်္ဂါနေ့ကပဲတင်ပို့လိုက်တယ်လို့ London ရဲတပ်ဖွဲ့ကပြောပါတယ်။2005ခုနှစ်ထဲက Britain နိုင်ငံမှာဖမ်းဆီးမိထားတဲ့ Mr. Aswad ဟာ Abu Habsma El Masri လို့လူသိများပြီးတော့အကြမ်းဖက်မှုနဲ့ပြစ်ဒဏ်ချခံနေရတဲ့ယူဆွဲပြင်းအစ္စလမ်ဘာသာရေးကောင်းဆောင် Mustafa Kemal Mustafa နဲ့ပူရဲလောက်ကင်ခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်။သူတို့က Oregon ရဲ့နယ်ပိုင်းမှာအကြမ်းဖက်မှုသင်တန်းပေးမလို့စီစဉ်နေခဲ့တာဖြစ်ပါတယ်။ Mr. Aswad ကတော့ဖမ်းခံရကြတဲ့က American ပြန်ပို့မလို့ကိစ္စကိုမလုတ်ဖြစ်အောင်လို့စ조사နေတာဖြစ်ပါတယ်။မနစ်တုံးကဆိုရင်တော့2008ထဲကလုံခြုံရေးတင်းကျပ်ထားတဲ့ဗြိတိရှာစိတ်ကြစာဆေးရုံမှာဖန်ခံထားရသူ Mr. Aswad ကိုသူ့ရဲ့စိတ်ကျမ်းမာရေးအခြေအနေကြောင့်နိုင်ငံသားကိုမပိုးသင့်ပါဘူးလို့ဆိုပြီးတော့လူ့ခွင့်ရေးဆိုင်ရာဥရောပတရားရုံးကတားမြစ်ခဲ့တာကြောင့်သူ့ကို American ပြန်ပို့မယ့်ကိစ္စကြန့်ကြာခဲ့ရပါတယ်ရှင
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းမြန်မာပိုင်းအစီအစဉ်ကနာနခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလာမယ့်အထူးရွေးကောက်ပွဲကို2015ခုနှစ်နှောင်းပိုင်းမှာကျင်းပမှာဖြစ်တယ်လို့ကြေညာခဲ့တဲ့အပေါ်အဓိကအတိုက်ခံပါတီကြီးကကြေညာလိုက်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာ2015ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုမျှော်လင့်ထားတဲ့အကြောင်းပြောဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်းလာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲအဖြစ်ကျင်းပသွားမယ်လို့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့တာပါ။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကြိုဆိုပေမဲ့2010ခုနှစ်ရွေးကောက်ပွဲကျင်းပခဲ့စဉ်ကမဲမတမာမှုတွေမဲစင်းလိမ်လည်မှုတွေရှိခဲ့တယ်လို့ဝေဖန်ခံခဲ့ရတဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်ဝေဖန်စရာတွေရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာလွတ်လပ်တရားမျှတမှုရှိစေဖို့အတွက်စောင့်ကြည့်သွားမယ်လို့ NLD အပါအဝင်အတိုက်ခံပါတီတွေကပြောဆိုပါတယ်။2010တုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပြီးတော့ပါဝင်ရှင်ပြိုင်ခြင်းမပြုခဲ့ပါဘူး။2015ခုနှစ်မှာတော့ကျင်းသေးဝင်ရောက်ရှင်ပြိုင်မှာဖြစ်တဲ့အကြောင်းမဲဆန္ဒနယ်တိုင်းလူလူမှဝင်ပြီးတော့ရွေးခံမှုစီစဉ်ထားတဲ့အကြောင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုပ်မှုဆောင်ဦးထွန်းထွန်းဟိန်က VOA ကိုပြောဆိုပါရခင်ဗျာ
။မြောက်ကိုရီးယားအစိုးရဟာသူတို့ဖမ်းဆီးထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသား3ဦးတွေက2ဦးဖြစ်တဲ့ Jeffrey Fowler ကိုရုတ်တရက်ပြန်လွှတ်ပေးလိုက်ပါတယ်။ဒါမှမဟုတ်ကျန်တဲ့2ယောက်ကိုတော့ဆက်ပြီးတော့ထိန်းသိမ်းထားဆဲဖြစ်ပါတယ်။ Mr. Fowler ဟာမြောက်ကိုရီးယားကနေထွက်လာပြီးတော့အမေရိကန်ပြည်ထောင်စုကိုပြန်လာနေပြီလို့အမေရိကန်အရာရှိတွေကအင်္ဂါနေ့မှာပဲကြေညာသွားတာပါ။မြောက်ကိုရီးယားနိုင်ငံကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိသွားတဲ့ Mr. Fowler ဟာဒီနေ့အစောပိုင်းကစားတောက်ဆိုင်မှာတမာကျန်းစာအစာအုပ်ကျန်ခဲ့ပြီးတဲ့နောက်ဖမ်းခံခဲ့ရတာဖြစ်ပါတယ်။သူ့ကိုတရားရုံးတင်စစ်ဆေးတာမျိုးမရှိဘဲနဲ့သူ့ရဲ့မိသားစုကလည်းသူဟာခရီးယန်သာသနာပြုဖို့မြောက်ကိုရီးယားကိုသွားတာမဟုတ်ပါဘူးလို့ညင်းဆိုနေခဲ့တာပါ။အခု Mr. Fowler ကိုပြန်လွှတ်ပေးလိုက်တာကိုအမေရိကန်အရာရှိတွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းပြန်မလွှတ်သေးတဲ့နောက်ထပ်နှစ်ယောက်တွေစိုးရိမ်နေသေးပဲလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီး Mary Huff ကပြောပါတယ်။ ပြန်လွန်လာတဲ့ Mr. Fowley ကိုဆရာဝန်နဲ့စစ်ဆေးပေးပြီးတော့ကြမ်းကြမ်းမာမာရှိပါတယ်လို့လဲ Miss Huff ကပဲပြောပါတယ်ဖန်ခံနေရစဲနှစ်ဦးဖြစ်တဲ့ Kenneth Bay နဲ့ Matthew Miller တို့မှာတော့ Mr. Miller ကိုမြောက်ကိုရီးယားအစိုးရဘက်မှရန်လိုတဲ့လုပ်ရက်တွေကျူးလွန်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတော့အလို့ကျန်းတဲ့ထောင်ဒဏ်6နှစ်ချထားတာပါMr. Bay ကိုလည်းအလားတူပြစ်မှုတွေနဲ့ပဲထောင်ဒဏ်15နှစ်ပြည့်တန်ချထားပါတယ်။ VN နိုင်ငံမှာလည်းအစိုးရစန့်ကျင်ပြီးတော့ဖမ်းခံရတဲ့ blogger Dice ကိုဖမ်းဆီးထားရကနေပြီးတော့တိတ်တဆိတ်ပြန်လွှတ်ပေးလိုက်ပြီလို့နိုင်ငံကနေပြီးတော့အတင်း track ခွာခိုင်းတယ်လို့မိသားစုဝင်တွေကပြောပါတယ်။သူ့ကိုကျင်းထောင်ကနေပြီးတော့လင်းရင်ဘုံကိုတန်းခေါ်သွားတယ်လို့သူ့ရဲ့ဇနီးဖြစ်သူက VOA VN ဌာနကိုပြောသွားခဲ့ပါတယ်ရှင်။
ဟောင်ကောင်ကဆန္ဒပြကျောင်းသားတွေဟာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးစကားပြောဆိုခဲ့တဲ့အပေါ်ကြေညာမှုမရှိဘူးလို့ထုတ်ဖော်ပြောပါရယ်။စကားပြောခဲ့ရမှာသူတို့အဓိကပြောချင်တဲ့အကြောင်းအရာတွေကိုမဆွေးနွေးခဲ့ရသေးဘူးလို့လည်းပြောဆိုပါရယ်။တရုတ်အစိုးရက2018ခုနှစ်မှာပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ချက်မှတ်ထားတဲ့အချက်လက်တွေကိုကျောင်းသားတွေအနေနဲ့လက်ခံကြဖို့အစိုးရကဆက်လက်တိုက်တွန်းနေတဲ့အပေါ်မှာအံ့အားသင့်ရတဲ့အကြောင်းဟောင်ကောင်ကျောင်းသားများအစည်းအဝေးရဲ့ခေါင်းဆောင်ဖြစ်တဲ့လက်စတာရှန်းကပြောဆိုပါရယ်။အစိုးရဟာနိုင်ငံရေးပြဿနာနဲ့ပတ်သက်ပြီးတော့ရိုးရိုးသားသားအပြေရှာလို့စိတ်မရှိဘူးလို့လည်းသူကပြောဆိုပါရယ်ခင
်ဗျ။တရုတ်နိုင်ငံရဲ့စီးပွားရေးဟာအရင်နှစ်ကထက်ဆိုင်ရင်ဒီနှစ်ပထမ3လပတ်မှာ 9.3 ရာခိုင်နှုန်းပဲတိုးတက်တာမလို့ကမ္ဘာမှာဒုတိယအကြီးဆုံးစီးပွားရေးအင်အားရှိထားတဲ့တရုတ်နိုင်ငံအတွက်2009ခုနှစ်အစောပိုင်းကကြည့်မယ်ဆိုရင်စီးပွားရေးတိုးတက်မှုအနည်းဆုံးဖြစ်ပါရယ်။အမျိုးသားစည်းရင်းဌာနကအင်္ဂါနေ့ကထုတ်ပြန်တဲ့ကိန်းဂဏန်းအရတိုးတက်မှုနှုန်းဟာဈေးကွက်ကမျှော်လင့်ထားတာထက်ပိုများမိပဲလဲမျှော်မှန်းထားတဲ့တိုးတက်မှု 9.5 ရာခိုင်နှုန်းကိုဒီနှစ်ရောက်ရှိပါမလားဆိုတဲ့စိုးရိမ်မှုတွေရှိလာစေတာပါ။အခြေခံအဆောက်အုံတွေမှာအစိုးရရဲ့အသုံးစရိတ်ကိုတိုင်းတာတဲ့ရေရှည်စီမံကိန်းတွေမှာယင်းနှိမ့်မြုပ်နယ်မှုဟာဒီနှစ်ပထမ6လမှာ 16.1 ရာခိုင်နှုန်းပဲတိုးလာကြောင်းစေစွန်းနှစ်တစ်ခုအတွင်းမှာအနည်းဆုံးတိုးတက်မှုဖြစ်ပါလိမ့်ရှင
်ပို့ထူးနေမနက်ဖက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဥဆက်မဝေနဲ့မအေးတနာကျော်တို့ကကြီးညာခဲ့ကြတာပါခုတော့အဆက်အသွယ်မေးမြန်းချက်နဲ့စုစည်းတင်ပြချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ခုအရင်ဆုံးတော့မြန်မာသတင်းနဲ့ဆက်ပါမယ်မြန်မာနိုင်ငံမှာဘာသာရေးအစွန်းရောက်မှုကြောင့်ဖြစ်လာတဲ့အကြမ်းဖက်ပဋိပက္ခတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းရင်းသမရဦးသိန်းစိန်အစိုးရကိုကမ္ဘာကောင်းဆောင်တွေကဖိအားပေးဖို့ HRW လူအခွင့်အရေးဆောင်ကြီးရဲ့အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်နိုဝင်ဘာလအတွင်းနိုင်ငံတကာကောင်းဆောင်တွေတက်ရောက်ဖို့ရှိတဲ့မြန်မာနိုင်ငံမှာကျင်းပမယ့်အရှိအာရှထိပ်သီးအစည်းအဝေးမတိုင်ခင်ခုလိုတိုက်တွန်းလိုက်တာပါမတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြောပြမှာပါရှင်
နောက်လာမှာမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ်အရှိအာရှနဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုနိုင်ငံတကာခေါင်းဆောင်တွေဖြစ်တဲ့ American သမ္မတ Barack Obama, Australia ဝန်ကြီးချုပ် Tony Abbott, ဂျပန်ဝန်ကြီးချုပ် Shinzo Abe, Indonesia သမ္မတသည် Joko Widodo, Malaysia ဝန်ကြီးချုပ် Najib Razak တို့တက်ရောက်ဖို့ရှိပါတယ်။ဒီခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံမှာဘာသာရေးပဋိပက္ခကင်တွယ်ဖြေရှိရေးမြန်မာသမ္မတကိုတိုက်တွန်းဖို့အရေးကြီးကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးက VOE ကိုပြောပါရယ်။ကနအူးဆမှာပဲရှိနေသေးတဲ့မြန်မာအသွင်ကူပြောင်းရေးကာလမှာဥသိမ်းစိန်ဆိုရဟာနိုင်ငံတကာရဲ့ PR တွေကိုဂရုစိုက်နေချိန်ကမ္ဘာခေါင်းဆောင်တွေရဲ့တိုက်တွန်းချက်တွေဟာထိရောက်မှုရှိတယ်လို့ HRW အရှိအာရှရေးရာတာဝန်ခံ Brett Adam ကပြောပါရယ
်။ Burmese reform process is only in its early stages and it requires international goodwill
မြန်မာပြည်ပြင်ပြောင်းလဲရေးအစကာလမှာနိုင်ငံတကာရဲ့ထောက်ခံမှုအကူအညီတွေနဲ့ယင်းနှိမ့်ညွန့်နှံမှုတွေလိုနေတာပါတကယ်လို့စူးစိုးရွားရွားပြန်ပြီးတော့ဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံကိုဝိုင်းဝန်းဒဏ်ခတ်ကြပါလိမ့်မယ်ဒီလိုအဖြစ်မျိုးကိုမြန်မာခေါင်းဆောင်တွေကအဖြစ်မခံနိုင်ဘူးဆိုတာရှင်းပါတယ်ဒါကြောင့်နိုင်ငံတကာအသိုင်းအဝိုင်းရဲ့တိုက်တွန်းချက်တွေကိုဂရုတစိုက်နေထိုင်နေတာပါ
ရခိုင်ပြည်နယ်မှာမွတ်စလင်စန့်ကျင်ရေးတွေဟောပြောနေတာအထူးသဖြင့်2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးအခြေခံနဲ့အကြမ်းဖက်မှုတွေကိုအစိုးရဘက်ကထိထိရောက်ရောက်ဖြေရှင်းပေးတာမျိုးမရှိခဲ့ဘူးလို့ HRW ကတနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားတာပါဒါအပြင်မဘာသာလို့ခေါ်တဲ့669အဖွဲ့ကနေလူမျိုးရေးဘာသာရေးခွဲခြားမှုကိုအခြေခံပြီးအကြမ်းဖက်မှုတွေနဲ့အခြားရာဇဝတ်ကျူးလွန်မှုတွေဖြစ်အောင်အမုန်းစကားတွေနဲ့စီယုံဟောပြောနေတာတွေကိုမြန်မာအစိုးရကထိထိရောက်ရောက်အရေးယူဖို့လိုအပ်ကြောင်းလဲ HRW ကရေးသားထားပါတယ်။ဒါနဲ့ပတ်သက်လို့ Brett Adam က
You know Adolf Hitler and the Nazis put symbols up saying not to
အဲ့ဒါဖြစ်လာကောင်းဆောင်တဲ့နာဇီတွေဟာဂျူးတွေစီကပစ္စည်းတွေမဝယ်ဖို့တမ်းမြစ်ခဲ့ပြီးဂျူးတွေကိုခွဲခြားတဲ့အမှတ်စိတ်တွေတပ်ဆင်ခိုင်းခဲ့ပြီးတဲ့နောက်လူမျိုးတုံးတပ်ဖြတ်မှုအထိဖြစ်ခဲ့ပြီးအကျိုးဆက်ဖြစ်ဒုတိယကမ္ဘာစစ်ကိုဥတီခဲ့တာပါ ဒီလိုအလားတူဖြစ်ရမျိုးတွေဟာဒေသတွင်းနိုင်ငံတချို့မှာလည်းဖြစ်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကကမ္ဘောဒီးယားမှာဆိုရင်လူနည်းစုဗီယက်နမ်တွေကိုခွဲခြားပြီးတော့အကြမ်းဖက်တိုက်ခိုက်တာဘင်္ဂလားဒေ့ရှ်မှာလူနည်းစုဟိန္ဒူတွေကိုတိုက်ခိုက်တာမျိုးတွေပါ။ဘာသာလူမျိုးမတူကွဲပြားတဲ့အပေါ်မှာအများစုကအုပ်စုလိုက်အကြမ်းဖက်တဲ့ဖြစ်ရမျိုးတွေဟာအစွမ်းရောက်မှုကိုဦးတည်စေတာပါ။ဒါတွေကိုလူမှုအဖွဲ့အစည်းတွေအနေနဲ့လက်ခံလို့မသင့်ပါဘူး။
မြန်မာတွင်ကုပြောင်းရေးကာလမှာလူမျိုးရေးဘာသာရေးပဋိပက္ခတွေဖြစ်လာစေတဲ့အမုန်းစကားဟောပြောချက်တွေစီးအုပ်လှုပ်ရှားမှုတွေကိုအစိုးရအာဏာပိုင်တွေကပြင်းပြင်းထန်ထန်အရေးယူတာမျိုးမရှိတာကြောင့်အကြမ်းဖက်တာတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်နေတဲ့အကြောင်းပြည်တွင်းခြေဆိုင်လူမှုအခြေပြုအဖွဲ့အစည်းတွေကလည်းမကြသေးခင်ကကျင်းပခဲ့တဲ့အရက်ဖက်အဖွဲ့အစည်းညီလာခံမှာထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းကိုထိခိုက်စေတာတွေကိုမြန်မာအစိုးရအနေနဲ့အလေးထားဖြေရှင်းဖို့ကမ္ဘာခေါင်းဆောင်တွေဘက်ကဖိအားပေးရလိမ့်မယ်လို့လူမှုအခြေပြုအဖွဲ့အစည်းခေါင်းဆောင်တအုပ်ဖြစ်ပြီးလက်ရှိဝါရှင်တန်ဒီစီကိုခေတ္တခဏရောက်ရှိနေတဲ့မက်ဆင်မာအောင်ကမြင်ပါတယ်
။ဒီအာဆီယံအစည်းအဝေးပွဲကြီးပေါ့နော်ဒီဥက္ကဋ္ဌအဖြစ်နဲ့ဟိုတာဝန်ခံပြီးတော့ကျင်းပရတဲ့အခွင့်အရေးဟာဘာမှမဟုတ်ဘူးဒီလိုမျိုးပဲဒီနိုင်ငံတကာခေါင်းဆောင်တွေလာပြီးတော့ပြောသွားဆိုသွားကြပြီးတော့ကျွန်တော်တို့တာမန်လူလူတွေနိုင်ငံသားတွေအတွက်ကတော့တုံရင်တုံရင်ပဲဖြစ်နေမယ်ဒီအစည်းအဝေးပွဲကြီးလောက်ရတာဟာကျမတို့ပြည်သူလူလူတွေအတွက်ကတော့ထူးမခြားတာပဲဘာမှမထူးဘူးဒီအုပ်ချုပ်နေတဲ့လူနန်းသားအတွက်ပဲ credit တွေရသွားတဲ့ကိစ္စလို့ပဲပြောစရာရှိမှာဒါကြောင့်မလို့နိုင်ငံကမ္ဘာအနှံ့ပြားနေပြီးတော့လာကြမဲ့ခေါင်းဆောင်တွေအထူးသဖြင့် democracy နိုင်ငံကပါလို့ပြောနေကြတဲ့နိုင်ငံခေါင်းဆောင်တွေကိုဖိတ်တွန်းချင်တာကဘာမှဒီမှာဖြစ်နေတဲ့လက်ရှိအခက်အခဲအကျက်တဲတွေပြဿနာတွေကိုအတိမတ်ပြုပြီးတော့လက်ရှိတာဝန်အရှိဆုံးဖြစ်တဲ့ဦးသိန်းစိန်အစိုးရကိုဒီထက်ပိုပြီးတော့ထိရောက်တဲ့ပြုမှုမှုတွေနောက်ပြီးတော့စီမံခန့်ခွဲမှုတွေအရေးယူမှုတွေလုပ်ဖို့လို့ကျွန်တော်တို့တိုက်တွန်းချင်တ
ယ်မြန်မာနိုင်ငံမှာ2012ခုနှစ်ကစပြီးရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ခုကြားဂိုင်းကန္နာကွဲပြားမှုကြောင့်အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်2013 2014ခုနှစ်တွေမှာလည်းမိထီလာလာရှိုးမန္တလေးမြို့ကြီးတွေအပါအဝင်အခြားဒေသတချို့မှာအကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်အခုလိုပြည်တွင်းမှာလူမျိုးရေးနဲ့ဘာသာရေးပဋိပက္ခတွေပိုးပြီးဆိုးရွားမလာအောင်ထိထိရောက်ရောက်အရေးယူကင်တွယ်ပါလို့မြန်မာအစိုးရကိုကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်ရှင်
။မိုင်းချင်းနိုင်ဆက်သွယ်တင်ပြသွားတာပါရှင်။ခုတော့ရွေးကောက်ပွဲဆိုင်ရာသတင်းဖက်ကြည့်ရအောင်ပါ။2015အချွေရွေးရွေးကောက်ပွဲကိုလာမယ့်2015နိုဝင်ဘာလအတွင်းကျင်းပပေးမယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ကိုကြေဆွေပေးမယ်2030အချွေရွေးရွေးကောက်ပွဲအတွင်းရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်ဝေဖန်စရာတွေရှိခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲမှာတော့လွတ်လပ်တရားမျှတမှုရှိစေဖို့စောင့်ကြည့်သွားမယ်လို့အတိုက်ခံပါတီတွေကပြောဆိုပါရယ်မနေ့ကရန်ကုန်မြို့မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အင်းနဲ့နိုင်ငံရေးပါတီတွေတွေ့ဆုံကြပြီးတော့ရွေးကောက်ပွဲကျင်းပနိုင်ရေးလိုအပ်ချက်တွေအကြောင်းညွှန်ပြခဲ့ကြပါရယ်ကိုစီသူကပြောပြပေးမှာပါ
ဟုတ်ကဲ့ပါ2010အထူးထူးရွေးကောက်ပွဲကျင်းပခဲ့စဉ်တုန်းကမဲမတမာမှုတွေမဲစင်းလေလေမှုတွေရှိခဲ့တယ်လို့ဝေဖန်ခံခဲ့ရတဲ့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုလာမယ့်2015အထူးထူးရွေးကောက်ပွဲမှာသတိထားစောင့်ကြည့်သွားဖို့လိုအပ်မယ်လို့တိုက်ခန့်ပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါဒါပေမဲ့2010ရွေးကောက်ပွဲမှာဖြစ်ခဲ့တယ်လို့မဲမတမာမှုဖြစ်စဉ်တွေတော့ယုံနေသွားနိုင်တယ်လို့ NLD ဘိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကပြောပါတယ
်အငယ်တို့2010ခုနှစ်ရွေးကောက်ပွဲကိုကြည့်လိုက်တဲ့အခါမှာ2010ခုနှစ်ရွေးကောက်ပွဲမှာဒါကွန်ရှင်တော်နာမည်ပြတ်တာပေါ့ကွန်ရှင်တော်နာမည်ပြတ်တယ်ဒါ2015ပေါ့အဲ့ဒီချိန်နဲ့ဒီချိန်နဲ့ကွာခြားချက်က2010ခုနှစ်တုန်းကတော့အင်္ဂလိုအမျိုးသားဒီမိုကရေစီခွဲချုပ်ကဝင်မိအရွေးခံခဲ့တာရှိပါတယ်2015မှာတော့အင်္ဂလိုကတိတိကျကျကြီးကိုဝင်မိအရွေးခံပါမန်ဆန်နာနေတိုင်းလူလူကိုဝင်မိအရွေးခံပါအင်္ဂလိုဝင်အရွေးခံတဲ့အခါမှာအင်္ဂလိုမှာတော့အင်္ဂလိုအဖွဲ့ဝင်အင်အားပေါ့လေတခြားနိုင်ငံရေးပါတီတွေရဲ့ဆိုင်အဖွဲ့ဝင်အားအင်္ဂလိုကအများကြီးတောင်းတင်းပါတယ်အများကြီးတောင်းတင်းတဲ့အကြောင်းမင်းယူနိုင်မင်းယူနိုင်မင်းယူနိုင်ကိုအင်္ဂလိုကအင်္ဂလိုမင်းယူကိုယ်စားလေတော့ဒီစေလွတ်နိုင်မယ်စောင့်ကြည့်တဲ့အဖွဲ့တွေအင်္ဂလိုစေလွတ်နိုင်မယ
်2015အထူးထူးရွေးကောက်ပွဲကို2015ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပသွားမယ်လို့မနေ့ကအောက်တိုဘာလ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့လာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲအဖြစ်ကျင်းပသွားမယ်လို့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောဆိုခဲ့ပါတယ
်ကျွန်တော်လှုပ်ထားတာများလူတွေသေးရင်ခင်ဗျားအကြံပြုချင်တာများရှိနေသေးရင်အကြံပြုလို့ရပါတယ်ကျွန်တော်ဘက်ကတော့ဟုတ်လားလွတ်လပ်တရားမျှတဲ့ရွေးကောက်ပွဲကြီးဖြစ်ဖို့ဖြစ်မယ်ကျွန်တော်တိုင်နေတဲ့နေမယ်ခင်ဗျားချင်းချက်ကပြည်သူတွေတိုင်လာရင်ဥပဒေနဲ့ညီဆုံးကြပါဥပဒေကြီးဆိုတာ open ကုတ်တော့မယ်ခင်ဗျားတို့တက်နားထောင်လို့ရတယ်ခင်ဗျားတို့ရှောက်လဲလို့ရတယ်ခင်ဗျားတို့ချင်းနေခေါ်လို့ရတယ်ဒီတိုင်းကျွန်တော်ဆုတ်ပြပြီးသွားမှာဖြစ်ပါတယ်
တမနာဦးသိန်းစိန်ရဲ့အော်တိုဘာလမင်းကုန်းထဲမှာငင်းချမ်းရေးဆွေးနွေးမှုအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပနိုင်ဖို့နှောင့်နှေးနိုင်တယ်လို့အရေးအမှုပြောဆိုခဲ့ပူပါတယ်ဒေါ်ဆန်းစုကြည်ကတော့2015ခုနှစ်ရွေးကောက်ပွဲကိုတရားမျှတယုံလွတ်လပ်ယုံသာမကပဲနဲ့အချိန်မီလုပ်ကိုလုပ်ရမယ်လို့အော်တိုဘာလ20ရက်နေ့မှာပြောဆိုခဲ့ပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့2015အထွေထွေရွေးကောက်ပွဲကျင်းပဖို့ထုတ်ပြန်ခဲ့တာကြောင့် NLD အနေနဲ့ကြိုးဆိုကြောင်းဦးထွန်းထွန်းဟင်ကပြောပါတယ်
ဒီကွန်ဗျင်ဥက္ကဋ္ဌကြီးပြောတာဟိုပေါ့လေဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ညီတယ်လို့သူတို့ပြောဟိုတမနာကြီးပြောတဲ့ဥစားကတော့ရွေးကောက်ပွဲကပို့စုံဖြစ်ရင်လည်းဖြစ်သွားနိုင်တယ်လို့ပြောတာပေါ့ပို့စုံဖြစ်ရင်ဖြစ်သွားနိုင်တယ်လို့ပြောနေတဲ့အပေါ်မှာတော့အင်္ဂလိပ်တို့ကဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ယုံကြည်တာကတော့ဒီရွေးကောက်ပွဲဆိုတာအချိန်မှန်မှန်လုပ်ရမယ်ရွေးကောက်ပွဲပို့စုံလုပ်ဖို့ပို့စုံလုပ်တယ်ဆိုတာဒါဟိုနီးလမ်းမကြောက်တနည်းအားဖြင့်ပြောရင်constitution နဲ့မညီဘူးလို့အကယ်တော့တို့ပြော
ရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆင်းမှောင်ရမှုမရှိရလေအောင်လာမယ့်2014နိုဝင်ဘာလအတွင်းစတင်ပြီးတော့မဲဆင်းကောက်ယူမှုတွေကိုလူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစတင်ဆောင်ရွက်သွားမယ်လို့သိရပါတယ်မဲဆင်းတွေကိုကွန်ပျူတာ data စနစ်ကိုအသုံးပြုပြီးတော့2015နောက်ပိုင်းရွေးကောက်ပွဲတွေမှာပါအသုံးပြုနိုင်အောင်စီစဉ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်အဲ့လိုအပြင်လာမယ့်ရွေးကောက်ပွဲအတွင်းမဲဆင်းတိကျစေဖို့လွတ်လပ်စွာစောင့်ကြည့်လေ့လာနိုင်ဖို့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ရွေးကောက်ပွဲကော်မရှင်ထံကိုကြံပြုချက်တွေတိုင်ကြားချက်တွေပေးပို့နိုင်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်2015အထွေထွေရွေးကောက်ပွဲမှာတော့အာဏာရပြည်ခိုင်မျိုးပါတီကိုရှင်ပြိုင်နိုင်ဖို့အရေးအဓိကအတိုက်ခံပါတီ NLD အပြင်အခြားနိုင်ငံရေးပါတီတွေအနေနဲ့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲပြုလုပ်နိုင်ရေးကိုလိုလားနေကြတာပါရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးဟာမနေ့ကအော်တိုဘာလ20ရက်နေ့မှာအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတော့လာမယ့်2015ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ပြည်တွင်းလူမှုအဖွဲ့အစည်းတွေအနေနဲ့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးပူးပေါင်းပါဝင်ဖို့နဲ့နိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့လည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
။ကိုစီသူရန်ကုန်ကနေတင်ပြသွားတာပါရှင်။ VOA ကနေဗုဒ္ဓဟူးနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခုဆက်ပြီးပြည်တွင်းသတင်းတစ်ပုဒ်ဆက်ပါမယ်။မွန်ပြည်နယ်မှာစစ်တပ်ကဖမ်းဆီးသွားပြီးပျောက်ဆုံးနေတဲ့သတင်းထောက်ရဲ့အခြေအနေနဲ့သူပဲမှရှိတယ်ဆိုတာမိသားစုဝင်တွေကိုအသိပေးတာဟာနိုင်ငံသားဥပဒေကိုပြုံးပြောင်းတင်းတင်းချိုးဖောက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောဆိုပါရယ်။ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတပ်မတော်နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေတဲ့သတင်းတွားရောက်ယူခဲ့တဲ့အလွတ်သတင်းထောက်ကိုအောင်ကျော်ဦး sort ဒီကမှာရှင်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့ပြီးပျောက်ဆုံးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံက VOA သတင်းထောက်မအေးမာကတင်ပြချပါရရှင
်။ပြည်တွင်းထောက်ဂျာနယ်တွေအတွက်နေဆက်သတင်းတွေကိုရေးပို့ခဲ့တဲ့အလွတ်သတင်းထောက်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာဒီမိုကရေစီကရင်အကျိုးပြုတက်မတော်နဲ့မြန်မာစစ်တပ်တို့မွန်ပြည်နယ်ကြိုက်မျိုးမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေစဉ်မြန်မာစစ်တပ်ရဲ့ဖမ်းဆီးမှုကိုခံခဲ့ရတာပါ။ဖမ်းဆီးပြီးတဲ့နောက်မှာတော့မိသားစုကမြန်မာစစ်တပ်ဖြစ်တဲ့ခလာယာ208တရင်မှာတွားရောက်စုံစမ်းခဲ့ပေမဲ့မိသားစုနဲ့တွေ့ခွင့်မရခဲ့ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းဖြစ်တဲ့ဇနီးဖြစ်သူမတ်တန်နာကပြောပါရယ်
။ကျန်ကြီးက208တရင်ကတရင်ဖို့ဒီဖို့ဒီဆင်းမအောင်ထံတွားစုံစမ်းတယ်။တွားစုံစမ်းခြင်းမှာမွန်မျိုးသားပါတီကဗဟိုလုံးမှုဆောင်3ဦးနဲ့ဒီမိုကရေစီနဲ့ညီညာရေးမျိုးသမီးကွန်ရက်ကဒေါ်နော်အောင်လှကိုကျွန်မတို့ကူညီလို့လိုက်လာတယ်။အားလုံးစုစုပေါင်း9ယောက်သွားမိတယ်။မိတဲ့အခါဗိုလ်ကြီးဆင်းမအောင်ကဗာပြောလဲဆိုတော့ဖမ်းစင်တော့ကသူပါလာဟုတ်ပါတယ်။အခုဗမာရှိတယ်ဆိုတာမသိပါဘူးလို့ကျမတို့9ယောက်ရှိမှပြောတယ်။ဖမ်းစင်တော့ကလည်းနေလုံဝန်ကြီးကိုယ်တိုင်လည်းပါတယ်တဲ့။နေလုံဝန်ကြီးကိုလည်းမေးကြည့်တာတဲ့။နေလုံဝန်ကြီးကငါသိတာဒါအကုန်ပဲတဲ့။ဒါတဲ့သိချင်ရင်ရှစ်တောင်တိုင်းစစ်ဌာနချုပ်ကိုတွားရောက်စုံစမ်းပါတဲ့ကျမတို့ဆက်ပြောတယ်။အဲ့ဒါနဲ့ကျမတို့9ယောက်ကရှစ်တောင်တိုင်းစစ်ဌာနချုပ်ကိုတွားတယ်။ဘုံကြီးဆမ်းမြအောင်ကိုယ်တိုင်ကလည်းရှစ်တောင်တိုင်းစစ်ဌာနချုပ်ကိုစုံစမ်းတာအကောင်းဆုံးပဲလို့သူကလည်းထပ်ပြောတယ်။ထပ်ပြောတော့ကျမတို့9ယောက်ရှိတဲ့အမှန်စစ်ဌာနချုပ်ကိုတွားပြီးစုံစမ်းတော့မနေ့ကမနေ့၈နာရီမှလာပါတဲ့ကျမတို့စစ်စင်ရေးဂျီ1နဲ့တွေ့ကြပါလေပေါ့အကြီးဆုံးကဘယ်သူလဲဆိုရှစ်တောင်တိုင်းစစ်ဌာနချုပ်မှာစစ်စင်ရေးဂျီ1အကြီးဆုံးပါတဲ့အဲ့ဒါဆိုကျမတို့စစ်စင်ရေးဂျီ1နဲ့တွေ့ကြပါလေလို့ပြောတော့မနေ့က20ရက်နေ့ပေါ့နော်၈နာရီလာခဲ့ပါဆိုကျမ20ရက်နေ့၈နာရီကိုထပ်သွားတဲ့အခါကျတော့တွေ့ခွင့်မရအောင်အဲ့လိုမျိုးဆိုတော့ကျမတို့ကကြိုက်နေရောမှာလူပြောက်ကျမတို့ဥပဒေရပေါ့နော်လူပြောက်ဖွင့်ခဲ့တယ်
ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်၃ယောက်ချဲလူငယ်အဖြစ်တာဝန်ယူခဲ့ဘူးသလိုနိုင်ငံရေးတက်ကြွတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့သူတဦးဖြစ်ပါတယ်။ဇနီးဖြစ်သူထိမ့်သိမ်းခံရပြီးတဲ့နောက်တမီးဖြစ်သူနဲ့အတူထိုင်းမြန်မာနယ်စပ်ကိုတိမ်းရှောင်လာသူဖြစ်ပါတယ်။နောက်ပိုင်းမှာပြည်တွင်းထုတ်ဂျာနယ်တွေမှာအောင်ကြီးဆိုတဲ့နာမည်နဲ့သတင်းများရေးပို့ခဲ့တဲ့ဆိုပြီးမိသားစုကဆိုပါတယ်။ကိုပါကြီးဖမ်းဆီးခံရပြီးပျောက်ဆုံးနေမှုတွေဟာနိုင်ငံသားအခွင့်အရေးဆုံးရှုံးတာဖြစ်ကြောင်းအဖြစ်ရှိတယ်ဆိုရင်တရားဥပဒေအရစီရင်ဖို့လို အကြောင်းတွေကိုဇနီးဖြစ်သူကပြောခဲ့ပါတယ်
တကယ်ဆိုရင်ကျမတို့နိုင်ငံရဲ့ဥပဒေအရဆိုဖမ်းမယ်ဆိုလို့ရှိရင်အပြစ်ရှိတယ်ဆိုလို့ရှိရင်လေဂျမန်ယူအချုပ်ကြီးထားဒီတရားရုံးတင်ကျမတို့ကလည်းဥပဒေအရရင်ဆိုင်တာဟာပြုံးထုံးလုပ်နေတယ်မြန်နိုင်ငံသားအခွင့်အရေးချိုးဖောက်ခံနေရတာဘယ်မှာအဓိကအခုဟာကြိုက်မျိုးမှသူကကာချူးလဲထုတ်ထားတာမျိုးမဟုတ်ဘူးစိအုပ်ချုပ်ကြီးလဲထုတ်ထားတာမဟုတ်ဘဲနဲ့ဒီလိုမျိုးဥပဒေမဲ့လောက်တယ်ဆိုတော့ကျမအနေနဲ့ဆက်လက်ပြီးကျမဒီခုလောလောဆယ်မှာလူကြောက်တိုင်းလာတယ်ကျမအမျိုးသားခင်မွန်းတယ်ကိုဒီမတရားဖမ်းချုံနှောင်မှုတွေနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့သူတွေကိုကျမဆက်ပြီးတရားစွဲသွားမှာ
ပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကမွန်ပြည်နယ်ကြိုက်မျိုးမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော်တို့တိုက်ပွဲတွေဖြစ်နေစဉ်မှာပဲကိုပါကြီးဟာကြိုက်မျိုးမြို့ပေါ်ကိုပြန်သွားခဲ့ကြောင်း DKB ကတော့အတည်ပြုပြောကြားပါတယ်။နောက်ပိုင်းမှာတော့သူ့ကိုအဆက်အသွယ်မရတော့ဘူးလို့ဆိုပါတယ်။မိသားစုနဲ့စက်တင်ဘာလ22ရက်နေ့ကနောက်ဆုံးအဆက်အသွယ်ရခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားခဲ့တာဖြစ်ကြောင်းမိသားစုကတော့ပြောဆိုခဲ့ပါတယ်ရှင်။
မအေးမှာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မသဘုတ်တင်ပြပါမယ်ထိုင်းနိုင်ငံမှာရာဘာဈေးတွေကျဆင်းလာနေတဲ့အတွက်အထိနာနေကြရတဲ့စက်ပြိုရိတ်လုပ်ငန်းရှင်တွေအစိုးရစီကအကူအညီရဖို့ကြိုးစားနေကြပါတယ်ခြေလက်ဒေသမှာလူကြိုက်များတဲ့လယ်သမားတွေကိုထောက်ပံ့ကူညီခဲ့တဲ့အရင်အစိုးရရဲ့မူဝါဒတွေကိုအဆုံးသတ်ဖို့ကြိုးစားနေတဲ့ထိုင်းအစိုးရတစ်အတွက်တော့အစိမ်းခေါ်မှုတစ်ခုလည်းဖြစ်လာနေတာပါ AFP သတင်းဆောင်မသဘုတ်ကိုတော့ကိုအောင်လင်ဦးကတင်ပြပေးထားပါတယ်ရှင်
သုံးနှစ်ဆက်တိုက်ဈေးနှုန်းတွေကျဆင်းလာနေရမှာအခုခါတကီလိုအလေးချိန်ရှိတဲ့ရာဘာပြားတပြားကမ္ဘာဈေးကွက်မှာထိုင်းငွေ43ဘတ်အမေရိကန်ဒေါ်လာကျော်လောက်သာဈေးပေါက်နေတာဖြစ်ပါတယ်2011ခုနှစ်တုန်းကတကီလိုကိုဘတ်120လောက်ထိရနေရကဈေးတွေထိုးချကုန်တဲ့အတွက်လဲခမ်းမန်းကြီး6တန်းလောက်ရှိတဲ့ရာဘာစိုက်သူတွေအခက်ကြုံနေကြရတာပါချိတ်ချရောင်ကန်းတို့လိုခြံသမားတွေဆိုရင်လဲအကျွေးတင်တဲ့အထိဖြစ်နေကြရပါတယ
်ထွန်းရန်ဒဒူရန်
ဒီဝက်ကျတဲ့အချိန်ဒါမှမဟုတ်မိုးရင်ကာလမှာဆိုရင်ကျွန်တော်တို့မှာငွေကြေးပြဿနာနဲ့ကြုံရပါတယ်မိုးရတဲ့အချိန်မှာအပင်တွေကိုလိလို့မရပါဘူးမိသားစုနဲ့ဆိုတော့လဲစားဖို့တောက်ဖို့ကလေးတွေအတွက်ကြောင်းစည်လို့ငွေကြေးအခက်အခဲတွေရှိပါတယ
်ဈေးနှုန်းတွေအစမတန်ထိုးချလာနေတဲ့အချိန်တွေကိုကာမိစေဖို့အစိုးရကအကူအညီပေးဖို့အနေဆုံးဈေးနှုန်းတစ်ခုသတ်မှတ်ပေးဖို့နဲ့နောက်ထပ်ဈေးတွေထပ်မကျအောင်ရဘာတန်ချိန်2,000-3,000လောက်ထုတ်ရောက်မဲ့အစီအစဉ်ကိုလည်းစိုင်းငံ့ထားဖို့တောင်သူတွေကတောင်းဆိုနေကြတာပါထိုင်းဆိုရဟောင်းကိုဖြုတ်ချခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီနှစ်ဆမ်းပိုင်းကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမှာရှေ့တန်းကနေတက်တက်ကြွကြွပါခဲ့ကြဘူးတဲ့ရဘာချန်သမားတွေဟာနောက်တစ်ချိန်လမ်းမော်ထွက်ဆန္ဒပြဖို့အထိစဉ်းစားနေကြတာဖြစ်ပါတယ်ရဘာချန်တွေအများအပြားရှိရာထိုင်းတောင်ပိုင်းဖန်ကားခရိုင်ကရဘာချန်လုံငန်းကော်မတီဥက္ကဋ္ဌပရိချတ်ဂျတူရာပန်တစ်ကတော့လက်တွေ့ကြုံနေရတာတွေကိုသိအောင်ကြိုးပမ်းဖို့သာရည်ရွယ်ထားတယ်လို့ဆိုပါတယ်
ဒါတော့ကျဆက်တဲ့ความคิดเห็นนี่คงไม่น่าเนี่ย
ဆန္ဒပြမယ်ဆိုရင်တော့တိတ်ကြကြခံမယ်မထင်ပါဘူးကျွန်တော်တို့လိုချင်တာကိုကဘာကတည်အောင်ပြဖို့တရက်လောက်ပဲဖြစ်ချင်းဖြစ်မှာပ
ါထိုင်းဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝတ်ကိုအာဏာသိမ်းဖယ်ရှားခဲ့ပြီးတက်လာတဲ့အစိုးရတက်ကတော့တောင်သူတွေအနေနဲ့အစိုးရရဲ့ထောက်ပံ့နေပုံမှာမိခိုအားထားနေတာတွေကိုအဆုံးသတ်နိုင်ဖို့တိုးတက်မှုနှိမ့်ခွင့်နေတဲ့စီဝါရေးပြန်လည်ဦးမော်လာဖို့ကြိုးစားနေတာပါဒါပေမဲ့လည်းမချေနှက်မှုတွေကြီးထွားလာနေတာနဲ့အမျှမချရရင်တော့လဲဆိုင်တောင်သူတွေကိုအစိုးရကထောက်ပံ့ပေးခဲ့တယ်လို့ရောဘာဆိုင်သူတွေကိုလည်းငွေချေးအကူအညီပေးမဲ့အလားအလာတွေရှိနေပါတယ်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ဘူးတဲ့ရောဘာဆိုင်တောင်သူစွန့်ချန်ချုံခံကတော့လက်ရှိအစိုးရရဲ့စီမံခန့်ခွဲမှုတွေကိုမချေမနှက်ဖြစ်နေတာပ
ါผิดหวังครับแต่ก็ช่วงนี้เนี่ยทุกคนในภาคใต้ก็ยังทําใจอยู่
จรอนี้เนี่ยไม่จีนับไปมั้ยดีตองบ้านก็เหล่าตะมาริอารมณ์ก็တော့ทุกเพศสิอุชุบเยอะก็เลยရှိနေတဲ့အတွက်လက်ရှိအခြေအနေကိုလက်ခံနိုင်ဖို့ကြိုးစားနေကြတာပါအစိုးရကတော့ကုံသွေးကြီးမှာမကြွန့်ကျင်တဲ့အပြင်အကန့်အသတ်တွေလည်းရှိနေပါတယ
်ထိုင်းနိုင်ငံဟာနှစ်စဉ်ရဘာတန်ချိန်၄သန်းလောက်ထုတ်လုပ်ပြီးဒေါ်လာတန်း၈000လောက်ဝင်ငွေရနေတယ်လို့ရဘာလုပ်ငန်းရှင်အသင်းကခန့်မှန်းထားတာပါထိုင်းနိုင်ငံဟာဒီလိုကမ္ဘာမှာရဘာထုတ်လုပ်မှုထိတ်တဲနိုင်ငံတစ်ခုဖြစ်နေပေမဲ့လည်းဈေးတွေတော်တော်နဲ့ပြန်မတက်လာဘူးဆိုရင်တော့ရဘာစိုက်တဲ့တောင်သူတွေအနေနဲ့တခြားလုပ်ငန်းတွေကိုပြောင်းရမယ့်အခြေအနေမျိုးနဲ့လည်းရင်ဆိုင်နေကြရတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်ဦးစုစည်းတင်ပြပေးသွားခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံနဲ့ဤပညာအမျိုးသမီးဖလော်ကာရီပြောသည်မြမအရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့ဝယ်နားဆင်နိုင်ကြပါရှင်